ရှေ့သတင်းပတ်ထဲဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာကျင်းပမယ့်မြောက်အတ္တလန္တိတ်မဟာမိတ်အဖွဲ့ NATO နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေယူကရိန်းကို NATO အဖွဲ့တွေကိုဝင်ရောက်ခွင့်ထပ်မံကမ်းလှမ်းဖိတ်ခေါ်ပေးဖို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကတိုက်တွန်းနေတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်။ရိုက်တာသတင်းဌာနကတောက်ကြာနေမှာလက်ခံရရှိခဲ့တဲ့စာထဲမှာတော့2022ခုနှစ်ယူကရိန်းကိုစတင်တိုက်ခိုက်တဲ့ရုရှားကျူးကျော်စစ်အဆုံးသတ်ရေးအောင်မွေးအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတင်ပြခဲ့တဲ့အချက်တွေပါဝင်ပြီးတော့ယူကရိန်းကို NATO အဖွဲ့ဝင်အဖြစ်ကမ်းလှမ်းဖို့ကိစ္စကိုထပ်မံတိုက်တွန်းထားပုံရပါတယ်။လက်ရှိစစ်ပွဲမပြီးမချင်းယူကရိန်းကို NATO အဖွဲ့ဝင်နိုင်ငံအဖြစ်လက်ခံဖို့မဖြစ်နိုင်ဘူးဆိုတာကိုသိပေမဲ့လို့အခုလိုအချိန်မှာယူကရိန်းကိုဖိတ်ခေါ်တာကဒီယူကရိန်း NATO အဖွဲ့ဝင်ဖြစ်ရေးကိုတားမြင်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသူ့ရဲ့ရည်မှန်းချက်တွေမအောင်မြင်နိုင်ဘူးဆိုတာကိုပြသလိုတာကြောင့်ဖြစ်တယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးအန်ဒရီစီဘီယာကပြောပါရယ်။ဒါကြောင့်ဒီဇင်ဘာလ3ရက်နဲ့4ရက်နေ့တွေမှာကျင်းပမဲ့ NATO နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာယူကရိန်းကို NATO ဖွဲ့တဲ့ဝင်ရောက်ခွင့်ဖိတ်ကြားရေးဆုံးဖြတ်ချက်ချမှတ်ပေးဖို့အတွက်တိုက်တွန်းတယ်ဆိုပြီးတော့ဒီ NATO နိုင်ငံသားရေးဝန်ကြီးတွေကိုယူကရိန်းဝန်ကြီးကတိုက်တွန်းတာပါ။ NATO တပ်တမန်တွေကတော့လက်ရှိအဆင့်မှာယူကရိန်းကိုဖိတ်ကြားဖို့မဟာမိတ်အဖွဲ့ဝင်တွေကြားမှာသဘောတူညီမှုရထားတာမရှိသေးဘူးလို့ပြောပါရယ်။ဒီလိုသဘောတူညီမှုရဖို့ကတော့ NATO အဖွဲ့ဝင်နိုင်ငံ32နိုင်ငံလုံးရဲ့ထောက်ခံမှုရဖို့လိုအပ်တာဖြစ်ပါရဲ့ရှင်။